အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအစီအတွက်ရော့လာပြီဆိုပြီးစိတ်အေးလက်အေးရှိနေကြဘူးကူးစက်ရောဂါဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာအန်ထိုနီဖောက်ချီကအင်္ဂါနေ့မှာတည်ပြလိုက်ပါတယ
် It's a false narrative to take comfort in a lower rate of death
သေဆုံးသူရေတွေရော့လာတာကြောင့်စိတ်ချလက်ချနေလို့ရပြီဆိုတော့ကလွင်မာတဲ့ပြောဆိုချက်ပါပဲဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးသိကိုအန်ဒရယ်ကြီးပြီးတော့ဆိုးရွားတဲ့တခြားကိစ္စတွေအများကြီးရှိပါတယ်အယူလွဲပြီးစိတ်အေးလက်အေးမနေကြပါနဲ့လို့ဒေါက်တာဖောက်ချီကပြောပါတယ်။အမေရိကန်ထက်လက်တော်မတ်ဒေါက်ဂျုန်းစ်နဲ့ Facebook ကနေတိုင်းရိုက်လွှင့်တဲ့အမေးအဖြေအစီအစဉ်တစ်ခုအတွင်းဒေါက်တာဖောက်ချီကအဲ့လိုပြောသွားတာပါ။အမေရိကန်မှာ COVID-19 ရောဂါကြောင့်သေဆုံးသူရေအတွက်ဟာဒီနေ့ထိဆိုရင်3,000ကျော်ရှိပြီလို့ Johns Hopkins တက္ကသိုလ်ကပြုစုနေတဲ့ကိစ္စရပ်တွေမှာဖော်ပြထားပါတယ်။သေဆုံးသူအရေအတွက်ဟာဆယ်စားကျော်သွားပြီဆိုပြီးသမ္မတဒေါ်နယ်ထရမ့်က Twitter မှာအင်္ဂါနေ့ညကရေးခဲ့တာပါ။အမေရိကန်တနေနိုင်ငံလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်3,000ကျော်သွားပြီဖြစ်ပြီးဒီကမ္ဘာလုံးအနေနဲ့ဆိုရင်တော့ကူးစက်သူ12,000နီးပါးနဲ့သေဆုံးသူက9,400ကျော်နေပြီဖြစ်ပါတယ်